ချင်းပြည်နယ်မှာလည်းနေရက်စွန့်ပြေးနေကြရတဲ့ပြည်သူတို့ချို့ပြန်စရာအေးမရှိတော့တဲ့အခြေအနေကြုံနေကြပါတယ်။ချင်းပြည်နယ်ဖလန်းဟာခါလန်းချောင်းမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေကြားမှာဇူလိုင်လ16ရက်နေ့အထိ12ရက်ကြာတိုက်ပွဲတွေဖြစ်ပွားခဲ့လို့အိုးအိမ်စွန့်ထွက်ပြေးနေကြရတဲ့ဒေသခံ2000နီးပါးရှိနေပါတယ်။အခုတိုက်ပွဲအခြေအနေတွေတည်ငြိမ်စားပြုလို့ရွာသူရွာသားတချို့ရွာတွေကိုပြန်လာကြပြီမဲ့တချို့ကရွာလုံးကျွန်းနီးပါးနေအိမ်တွေမိရှုခံခဲ့ရလို့နေစရာမရှိတော့တဲ့အဖြစ်ကြုံနေကြရပါတယ်။ချင်းပြည်နယ်တွေကပြည်တွင်းဒုက္ခသည်တွေရင်ဆိုင်နေကြရတဲ့အခက်အခဲအကြောင်းတွေကိုရန်ကုန်ကပေးပို့တဲ့သတင်းကိုတော့အလိမ်မှဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ချင်းပြည်နယ်ဖလန်းဟာခါလန်တရှောင်းမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ပေါင်းစုတွေကဇူလိုင်လ16ရက်ပြီးခဲ့တဲ့စနေနေ့အထိတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။12ရက်ကြာအပြန်အလှန်ပြစ်ခတ်တာတွေရှိခဲ့ပြီးအဲ့ဒီအနီးဝန်းကျင်ကရွာတွေမှာနေထိုင်သူတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်။အခုချိန်မှာပြစ်ခတ်မှုတွေမရှိတော့ပေမဲ့နေအိမ်စွန့်ထွက်ပြေးကြသူအားလုံးကတော့ပြန်မလာနိုင်သေးဘူးလို့ချင်းအမျိုးသားကာကွယ်ရေးတပ်ဖွဲ့ CNO CNDF ပြောရေးဆိုခွင့်ရှိသူက VOE ကိုပြောပါတယ်။
အခုကလောစီဟာကဖလန်လာမကြီးတော့ဟာမရှိတော့ဘူးလို့ပဲပြောမှာအစီအစီအခြေအနေကတော့အခုသူတို့တွေအားကားရောက်သွားပြီဆိုတော့ညာဒီရသားတွေကတော့တချို့တွေကဒီကြံဝင်ကြပြီရွာတဲ့ကူတချို့ဒီဟိုဟာတွေကတော့ဒီတားကြီးရောကတော့အကုန်လုံးလို့မီးရှို့လို့တက်ခါကျတော့သူတို့ရမြို့ထဲကိုမြို့ထဲမှာဝင်နေကြဗျာ
တိုက်ပွဲကလာအတွင်းစစ်ဆောင်သူဦးရေ2000နီးပါးလောက်ရှိခဲ့တယ်လို့ပြောပါတယ်တိုက်ပွဲဖြစ်ပွားတဲ့လမ်းကြောင်းတစ်လျှောက်ကကျေးရွာတချို့မှာလူတွေအိမ်တော်တော်များများမိရှုခံခဲ့ရပါတယ်။ဖလန်းမြို့နယ်တောင်ကျေးရွာမှာဆိုရင်တရွာလုံးနီးပါးမိရှုခံရလို့လူတွေအိမ်၄လုံး၊ဖျားကြောင်းအဆောက်အဦတစ်လုံး၊စားသင်ကြောင်းတစ်ကြောင်းနဲ့စည်ရင်းနေအိမ်တစ်လုံးသာကျန်ခဲ့တယ်လို့ဒေတာရင်းမီဒီယာတွေမှာဖော်ပြထားကြပါတယ်။ဖလန်းလမ်းကြောင်းတစ်လျှောက်တိုက်ပွဲဖြစ်နေချိန်ဒေသခံတွေကအနီးဝန်းကျင်ကဘေးလွတ်နိုင်မဲ့နေရာတွေမှာဒါယာယီပုန်းခုခဲ့ကြတာပါ။
ယာယီတဲနဲ့ပေါ်နေကြတယ်တောင်ယာတွေမှာနေကြတယ်လို့ပြောပုံစံမျိုးနဲ့နေကြတော့ဒီစစ်ကောင်စီတွေဟိုရွာထဲမဝင်တော့သူတို့ရွာထဲကိုပြန်ဝင်ပြန်နေကြတယ်အဲ့လိုမျိုးယာယီသဘောပုံစံမျိုးနဲ့ပြေးကြတာပေါ့ဟုတ်ကဲ့စစ်ဆောင်ပြန်
ကလေးဖလန်းလမ်းကြောင်းတစ်လျှောက်ခြိတက်လာတဲ့စစ်ကောင်စီရင်တန်းဟာခဘက်ကိုရောက်သွားလို့ဖလန်းဘက်မှာအခြေအနေတွေတည်ငြိမ်စပြုပေမဲ့လည်းအချိန်မရွေးတိုက်ပွဲပြန်ဖြစ်နိုင်တဲ့အနေအထားမှာရှိတယ်လို့လည်းဒေသခံကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်
။ဒီကလေးဖလန်းလမ်းမကြီးမှာသူတို့စခန်းချထားတဲ့တကူရှိတယ်။တည်ငြိမ်နိုင်ရောလည်းမဟုတ်ဘူး။သူကအဲ့ဒါလည်းပဲပဲချင်းလို့ဆိုပြစ်ခတ်မှုတွေရှိနေတဲ့အခြေအနေမှာတော့ရှိတယ်ဗျာဟုတ်ကဲ့။
ချင်းပြည်နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကကြာဆုံးသူ45ဦးထပ်မကရှိခဲ့ပြီးချင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့2ဦးသေဆုံးပြီး14ဦးဒဏ်ရာရခဲ့တယ်လို့ချင်းအမျိုးသားအဖွဲ့ချုပ်ကထုတ်ပြန်ထားပါတယ်ရှင်။